2015ရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်တဲ့အထိတခဲနဲ့မဲအနိုင်ရခဲ့တဲ့ရွေးကောက်ပွဲအနိုင်ရတိုက်ခန်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်အောင်ဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံပြီးကျေးဇူးတင်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကပြောပါရယ်နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုထောင်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုဖြစ်ပြီးရွေးကောက်ပွဲကော်မရှင်နဲ့အစိုးရသည့်ဦးဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲတွေအတွက်ပူပေါင်းလှုပ်ဆောင်မှုတွေဖော်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းတရက်ဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့ကရှုမြင်ပါတယ်အသေးစိတ်ကိုမဆုမုံကပြောပြထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့ January 26ရက်နေ့အင်္ဂါနေ့မနက်9:00မှာနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံဂုဏ်ပြုစကားပြောကြားခဲ့ပါတယ်ဒါဟာဆိုရင်2015နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးကျင်းပပြီးစီးချိန်နောက်ပိုင်းအနိုင်ရပါတီဥက္ကဋ္ဌနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ပထမဆုံးအကြိမ်တွေ့ဆုံမှုလည်းဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဦးဆောင်မှုနဲ့ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းဂုဏ်ပြုစကားပြောကြားခဲ့တာဖြစ်တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်ရွေးကောက်ပွဲကြီးတွေကဒီ NLD နေနဲ့ဒီကော်မရှင်ဥက္ကဋ္ဌနဲ့ကော်မရှင်ဖွဲ့ဝင်တွေကိုမတွေ့ဆုံရသလိုလာပြီးနှုတ်ဆက်တဲ့သဘောပါပဲစပြီးတော့သူ့ဝင်တောင်းတဲ့ကမတွေ့ရသလိုနှုတ်ဆက်ခြင်းလို့ပါလို့သူ့ဝင်တောင်းပြီးတော့ဒီတွေ့ကြတာပါ
ရွေးကောက်ပွဲမကျင်းပမီနဲ့ရွေးကောက်ပွဲကျင်းပစဉ်နောက်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကြားမဲဆန္ဒရှင်စီရင်ထုတ်ပြန်မှုကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ရွေးကောက်ပွဲမဲရလဒ်တင်နဲ့ပတ်သက်လို့အခြေတင်ငင်းပွားစရာတွေရှိခဲ့ပေမဲ့လို့ရွေးကောက်ပွဲကြီးကျင်းပပြီးတဲ့နောက်ပိုင်းအနိုင်ရပါတီဘက်ကအခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ကိုလာရောက်ပြီးတော့ကျေးဇူးတင်စကားပြောကြားခဲ့တဲ့အပေါ်မှာကောင်းမွန်တဲ့လုပ်ရည်အဖြစ်နဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်းရေးတာဝန်ခံဦးမြင့်နိုင်ကလည်းရှုမြင်ပါတယ
်ရွေးကောက်ပွဲပြီးတော့ရွေးကောက်ပွဲကလူစုနဲ့နဲ့ငွေနဲ့တော့အောင်မင်းတော့ကျင်းပနိုင်တာကိုကျေးဇူးတင်နေလာပြောတဲ့သဘောပါအမတန်ကောင်းတာပေါ့ဗျာအင်းမကောင်းကောင်းတာပေါ့ဟုတ်လားကောင်းလို့တွေ့ဆုံခြင်းပါပါဆိုပါလာတော့ဦးမြင့်ရဲ့ဦးဇော်မြင့်မောင်ရဲ့
နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့ဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့တွေကရှုမြင်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရအသစ်တို့ဦးဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲအတွက်ပူးပေါင်းလှုပ်ဆောင်မှုတွေဖော်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းတရက်အဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ဒါနရှိဆောင်မြန်မာရဲ့စီမံကိန်းအရာရှိဦးမြတ်မင်းဦးကလည်းမျှော်လင့်ပါတယ်
ကျွန်တော်တို့ကတော့ဒီအကောင်ဘာသာရေးနေနေပေါ့နော်ဒီရေကောက်ပွဲတစ်ခုလုံးကျင်းပတယ်ဆိုတာလေကျွန်တော်တနင်္ဂနွေနေ့ထားနဲ့ကျင်းပဆိုလို့လေကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးဒီမိုကရေစီရှောင်းလန်းနေတဲ့ကာလကလေကျွန်တော်အထင်အရည်လေးရဆိုတော့ဘာလို့ပြောကျွန်တော်တို့ဒီရေကောက်ပွဲဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အားနည်းချက်လေကျွန်တော်အများကြီးတွေ့ရတယ်ပေါ့နော်အားနည်းချက်အများကြီးတွေ့ရဒါပေမဲ့ကျွန်တော်တို့ကံကောင်းတာကဘာလို့ပြောကျွန်တော်တို့ရေကောက်ပွဲကအစဉ်စီချုပ်ချုပ်မှုတွေပြီးသွားတယ်ပေါ့နော်အဲ့ဒီပြီးသွားတဲ့ပုံမှာကျွန်တော်တို့သင်္ကန်းလာကျွန်တော်ယူသွားမဲ့ပိုင်းတွေကျွန်တော်တို့အများကြီးရှိတယ်ပေါ့အဲ့ဒါတွေကဟိုကနေအောင်နှစ်ဦးတွေ့ရဆိုတော့ကျွန်တော်ဒီမှာဒီဥစ္စာကအပြည့်အဝဆောင်ကျွန်တော်တွေ့ရလို့ထင်ပါတယ်။ဒီကနောက်လာမယ့်ရုပ်ောက်ပွဲတွေဆိုရင်ဒေရားလေးကိုကျွန်တော်တို့ကအချိန်ကောင်းလေးကိုစက်တယ်သွားမယ်။ဒေရားလေးကိုကျွန်တော်တို့ပြင်နေတယ်ဆိုတဲ့ဟာမျိုးလေးတွေပြေဆုံးဆွေးနွေးတယ်ကျွန်တော်ထင်ပါတယ်ခင်ဗျ။အခုကကျွန်တော်ရုပ်ောက်ပွဲတနင်္ဂနွေနေ့သားနဲ့အကြီးလုပ်ပြီးသွားတယ်ကျွန်တော်ပြီးခဲ့တဲ့ရုပ်ောက်ပွဲမှာကျွန်တော်ပင်ခန်းစားလေးအများကြီးရှိတာဆိုတော့အဲ့ဒီအမှားတွေကျွန်တော်တို့ကပြင်ဆင်ပြီးတော့လုပ်သွားမယ်ဆိုရင်ဓာတ်ထည့်ရုပ်ောက်ပွဲတွေတကယ်ကိုကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့ကျွန်တော်မြင်နေပါတယ်။
ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းမဲရလက်တွေနဲ့ပတ်သက်ပြီးအာဏာရကြန့်ခိုင်ရေးပါတီဘက်ကတိုင်ကြားမှုတွေလုပ်မယ်လို့ကနအူးမှပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုတွေကတော့မရှိသလောက်ဖြစ်ခဲ့ပါတယ်ရှင်